ရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်လို့မြန်မာတမန်တော်ရဲ့ပြောကြားမှုတွေဟာတစ်ဖက်သက်ဆန်လွန်ပြီးအငင်းပွားဖွယ်ရာအချက်လက်တွေတွေ့ရတယ်လို့နိုင်ငံရေးလီလာတုံသက်သူတချို့ကဝေဖန်ထောက်ပြကြပါတယ်ရခိုင်ပြည်နယ်အတွင်းပြည်ပခါနဲ့ပတ်သက်လို့တမန်တော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဒီကနေ့ပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါဒီသတင်းစာရှင်းလင်းပွဲမှာဘာတွေအဓိကပြောကြားခဲ့တယ်လဲဒီအပေါ်ဘယ်လိုဝေဖန်ထောက်ပြမှုတွေရှိနေတယ်လဲဆိုတာကိုကြည့်အောင်ပါရှင်ရခိုင်ပြည်ပခါတွေအတွင်းအရက်သားပြည်သူတွေတိတ်ချေထိခိုက်ဒဏ်ရာရမှုတွေရှိနေတဲ့ကိစ္စတွေကိုတမတော်ဘက်ကလှုပ်ဆောင်ခဲ့တာမဟုတ်တဲ့အကြောင်းရခိုင်ပြည်နယ်အတွင်းဘာသာရေးနဲ့လူမျိုးရေးပြည်ပခါတွေဖြစ်လာရင်တမတော်ကသာအဓိကဖြည့်ရှင်းကင်တွယ်နေရတာဖြစ်ပြီးရခိုင်လက်နက်ကိုင်အဖွဲ့အေအေကဆွဆွဲပြောဆိုနေတယ်လို့အကြမ်းဖက်တိုက်ခိုက်မှုမျိုးတွေကိုတမတော်ကလှုပ်ဆောင်တာမရှိတဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာအဓိကပြောသွားခဲ့ပါတယ်မြန်မာတမတော်အနေနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆောင်ရွက်နေတာဖြစ်ပြီးအုပ်ချုပ်ရေးအပိုင်းမှာကတော့အစိုးရမှသာအဓိကတာဝန်ရှိတာဖြစ်တယ်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဒုတိယဥက္ကဋ္ဌပိုချုပ်ထွန်းထွန်းညီကပြောဆိုသွားပါတယ
်ကျွန်တော်တို့ကတော့ဒီဥပဒေပြဋ္ဌာန်းချက်ဒီမှာဖော်ပြထားတဲ့လုပ်ငန်းတာဝန်တွေကိုတမတော်ကကျေပွန်အောင်ဆောင်ရွက်နေပါတယ်အဲတော့အုပ်ချုပ်ရေးနဲ့ပတ်သက်လို့ကတော့သက်ဆိုင်ရာတာဝန်ရှိတဲ့အစိုးရကအစိုးရဟိုသာမေးဖို့ကျွန်တော်တို့ကတော့ဟိုပြောချင်ပါတယ်ဒါကဒီဝတိပုံခြေခံဥပဒေရနိုင်ငံတနိုင်ငံဟာဒီအတိုင်းပဲသွားမှာဖြစ်တဲ့အတွက်အုပ်ချုပ်ရေးနဲ့ပတ်သက်လာလို့ရှိလို့ရှိရင်အမြင့်ဆုံးတာဝန်ရှိတဲ့ဖွဲ့စည်းရနော်ဘယ်ဖွဲ့စည်းလဲဆိုတာကျွန်တော်တို့ခြေခံဥပဒေမှာဖော်ပြပြီးသားဖြစ်တဲ့အတွက်သူတို့ကပဲကျွန်တော်တို့ပြပြသားသားသိရှိအောင်ဟိုမေးတဲ့မေးတင်တယ်လို့ကျွန်တော်ကတော့ဖြေကြားနေပါတယ်ကျွန်တော်တို့တက်မလို့အနေနဲ့ကတော့ဒါနဲ့ပတ်သက်ပြီးတော့ဖြေကြားစရာမရှိပါဘူးဘာလို့ကျွန်တော်တို့တက်မလို့အနေနဲ့တက်မလို့ပေးထားတဲ့တာဝန်တွေကိုခြေပြန်အောင်ဆောင်ရွက်နေတာဖြစ်ပါ
ဒီနေ့သတင်းစာရှင်းလင်းပွဲမှာဒီရခိုင်ပြည်နယ်အတွင်းကလက်ရှိပြည်ပခါတွေနဲ့ပတ်သက်ပြီးတော့မြန်မာတပ်မတော်ရဲ့ပြောကြားမှုတွေဟာတစ်ဖက်သက်ဆန်လွန်းနေဆိုပြီးနိုင်ငံရေးလေလာသူတချို့ကတော့ထောက်ပြပါတယ်။လက်ရှိအကြမ်းဖက်မှုတွေအရက်သားထိခိုက်သိမ်းဆုံးရမှုတွေမှာအထက်ကတာဝန်ရှိသူတွေအထက်တပ်မတော်ပါဝင်တဲ့စစ်တပ်ကိုညှင်းလို့မရနိုင်ဘူးလို့ရန်ပင်မြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်မတ်ထူမေကပြောပါတယ်
။ကာယကံမြောက်တပ်ပွဲဆင်ကြတဲ့ပုဂ္ဂိုလ်များကတာဝန်ရှိဆုံးဖြစ်ပါတယ်။ဒါကိုမဟုတ်ဘူးလို့ညှင်းနေသလိုရှင်ဒါလက်တွေ့လည်းမကြသလိုအမှန်ကန်မှုနဲ့လည်းအများကြီးဝေးကွာနေမှာဖြစ်ပါတယ်။ဒါတာဝန်ယူမှုတာဝန်ခံမှုကရှိရမှာပါ။ဒါတကဘာလုံးဝေဖန်တာရှိတယ်။ဆိုရနှုတ်ရလို့ဖြစ်နေတယ်။တစ်ဖက်မှာနေပြီးတော့လက်ရှိအစိုးရကတက်မတော်နဲ့ဆက်ဆံရေးကောင်းလို့မမြင်ပါဘူး။ဒါပေမဲ့တိုင်းရင်းသားကိစ္စတွေကိုဆောင်ရွက်တဲ့အခါမှာတော့ဒီအစိုးရကတက်မတော်နဲ့မိကျစာဆောင်ရွက်တယ်။ဒါနိုင်ငံတကာမှာလည်းမြင်ပါတယ်။ ITJ လိုကိစ္စမျိုးကိုဖြစ်ရှိတဲ့အခါမှာလည်းဒါမြင်တာထင်တာရှိပါတယ်။နမဲတကယ်တမ်းတိုက်ပွဲဖြစ်ပေါ်တဲ့အခါကာယကံမြောက်ဖြစ်ပေါ်တဲ့အခါမြန်မာတပ်မတော်အနေနဲ့ဒီအခုဒီတိုင်းရင်းသားလက်နက်ကဖြစ်တဲ့ခိုင်းတပ်တို့တွေဖြစ်ကြပါတယ်။ဒါကြောင့်မို့မြေပြင်မှာဖြစ်ပေါ်တဲ့အခြေအနေကိုအစိုးရကလုံးလုံးတောင်းလို့နေပြီးတော့လွှဲတယ်ဒါကျွန်တော်တို့ကတော့ဟိုလူတုံ့ပြန်ရမယ်ဆောင်ရွက်တယ်ဆိုတာကတော့ကျွန်တော်တို့ကလက်ခံနိုင်ပွဲမရှိပါဘူး။ဒီသတင်းစာရှင်းလင်းပွဲများဒီတကယ်တမ်းဒီတကယ်ခိုင်ခံတဲ့ real ဒီပုံမှာအခြေခံရမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်ဒီမင်းသားရှင်ရင်းပွဲကိုနားထောင်လိုက်တာကြတော့အင်မတန်တစ်ဖက်သက်ဆောင်းလန်းနေ။ဟိုတရားမျှတမှုနဲ့အင်မတန်ဝေးကွာနေတယ်လို့ကျွန်တော်တို့နားထောင်ရတဲ့သူကတော့ဒါအတော့ကိုဆလုံးဆလောင်ဖြစ်မိတယ်ရှင်
။ဒီကနေ့လိုသတင်းစာရှင်ရင်းပွဲမျိုးမှာဖြေချပြောဆိုတာမှတ်ချက်ပေးတာတွေဟာမြန်မာနိုင်ငံအတွင်းမှာလက်ရှိဖော်ဆောင်နေတဲ့ညီညာရေးနဲ့အမျိုးသားညီညာစီရေးအတွက်အထောက်အကူဖြစ်တဲ့ပြောဆိုမှတ်ချက်ပေးမှုမျိုးဖြစ်တဲ့လို့နိုင်ငံရေးလှလှသုံးသက်သူဥယျာဉ်မျိုးသိန်းကထောက်ပြပြောဆိုပါတယ်
။ဒီလိုသတင်းစာရှင်ရင်းပွဲတွေကနေပြီးတဲ့သတင်းအချက်လက်တွေဟာနော်အငင်းပွားပွေသတင်းအချက်လက်တွေမဖြစ်ဖို့လည်းပဲလိုအပ်တယ်လို့ကျွန်တော်မြင်ပါတယ်။အဲ့တော့ဒီသတင်းစာရှင်းလင်းပွဲတွေရဲ့နော်ကထုတ်ပြန်တဲ့သတင်းတွေမှာပဲဖြစ်ဖြစ်အမှတ်ချက်တွေမှာပဲဖြစ်ဖြစ်အဲ့ဒါတွေကိုအကြောင်းပြုပြီးတော့နော်ကျွန်တော်တို့လက်ကလောဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နော်အမျိုးသားညီညာစီရေးဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးဆိုတဲ့နော်လမ်းကြောင်းတွေအပေါ်မှာနော်မထိခိုက်ဖို့တဲ့လိုအပ်တယ်လို့မြင်ပါတယ်။တိုင်းသားနိုင်ငံရေးပါတီတွေအပါအဝင်နိုင်ငံရေးပါတီတွေပဲဖြစ်ဖြစ်နော်ရက်ဖက်အဖွဲ့အစည်းတွေပဲဖြစ်ဖြစ်နော်အားလုံးရဲ့ကြိုးဆူရေးသားနော်မှတ်ချက်ပေးမှုတွေဟာဒီဗမာတိုင်းရင်းသားတွေနဲ့ဗမာမဟုတ်တဲ့တိုင်းရင်းသားတွေကြားမှာယုံကြည်မှုတည်ဆောက်ရေးကိုနော်ဟိုအထောက်အကူပြုမဲ့ယုံကြည်မှုတည်ဆောက်ရေးကိုကြားကန်ပေးနိုင်မဲ့အဲ့ဒီလိုယုံကြည်မှုတည်ဆောက်ရေးကနေတစ်ဆင့်နော်နိုင်ငံရေးရအဖြစ်ရှာနိုင်မဲ့လမ်းကြောင်းကိုပံ့ပိုးပေးနိုင်မဲ့ချင်းကပ်မှုမျိုးတွေဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ
်ရခိုင်ပြည်နယ်အထွန်းမှာရခိုင်လက်နက်ကိုင်အဖွဲ့အေအေနဲ့မြန်မာတပ်မတော်အကြားစီးရဲတင်းမာမှုတွေပြင်းထန်နေချိန်မှာပဲဒီနေ့သတင်းစာရှင်းလင်းပွဲလုပ်တာပါ တနစ်ကြော်ကြာကာလဒီဒီတာရင်တိုက်ပွဲတွေအတွင်းမှာလက်နက်ကြီးထိမှန်တာမိုင်းပေါက်ကွဲတာပြစ်ခတ်ခံရမှုတွေကြောင့်အရက်သားတိတ်ဆုံးသူရာနဲ့ကြီးရှိသလိုထိခိုက်ဒဏ်ရာရသူရာနဲ့ကြီးနဲ့စစ်ဘေးဒဏ်သင်ပြည်သူတသိန်းကျော်လောက်ရှိနေတာပါဒီလိုအခြေအနေနဲ့ပတ်သက်လို့မြန်မာစစ်တပ်နဲ့အေးအေးတက်ဖွဲ့အကြမ်းအပြန်အလှန်ပြစ်ဖို့နေကြတာလည်းဖြစ်ပါတယ်ရှင်